မြန်မာနိုင်ငံမှာဆင့်အာဏာသိမ်းမှုအတွက်ကုလသမဂ္ဂဘက်ကအတက်နိုင်ဆုံးအရေးယူဆောင်ရွက်ပေးဖို့ပြီးခဲ့တဲ့တောက်ချာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကတနင်္လာနေ့မှာပုံမှန်အတိုင်းပဲရုံးတက်ပြီးမူလတာဝန်ကိုထမ်းဆောင်နေပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းနဲ့ပတ်သက်ပြီးအပြောင်းအလဲတစုံတရာမရှိသေးကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကလည်းတနင်္လာနေ့မှာပြောပါတယ်။တနင်္လာနေ့ပါပဲကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးလင်ဒါထောမတ်စ်ဂရင်းဖီးကလည်းတန်အမတ်ကြီးဦးကျော်မိုးထွန်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် We have not seen any official evidence that are
သူကိုရာထူးကဖေရှားကြောင်းတရားဝင်အထောက်ထားဒါမှမဟုတ်လဲပန်ကြားချက်ကိုမတွေ့ရသေးပါဘူးအခုချိန်ထိတော့သူကမြန်မာအစိုးရရဲ့ကိုယ်စားလှယ်ဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးကသတင်းထောက်တွေအမေကိုဖြေကြားခဲ့တာပါမြန်မာစစ်တပ်အာဏာသိမ်းတာကိုနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာအတီအလင်းဆန့်ကျင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကိုယာရုကထုတ်ပယ်ကြောင်းစစ်တပ်ကဖွဲ့ထားတဲ့အုပ်ချုပ်ရေးကောင်စီကကြေညာထားတာပါဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာခန့်အပ်မှုတွေနဲ့ပတ်သက်လာရင်ကုလသမဂ္ဂအထွေထွေညီလာခံရဲ့ credentials committee မှာဆွေးနွေးဆောင်ရွက်ရမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Steven Dujeris ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ် Christian Shana Bagana ကမြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးနဲ့ဆက်လက်ဆွေးနွေးဆောင်ရွက်နေပါတယ်လို့လည်းပြောခွင့်ရကပြောပါတယ်မြန်မာစစ်တပ်အနေနဲ့ပြည်သူတွေရဲ့စန္ဒနဲ့အညီနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေရင်းနဲ့စစ်တပ်အာဏာပိုင်တွေဘက်ကအခုလုပ်ရက်တွေကိုပြန်လည်ရုပ်သိမ်းရမယ်ဆိုတဲ့သတင်းစကားမျိုးကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတညီတညွတ်ထဲရှိစေဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလူလာနေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကတနင်္လာနေ့မှာပြောဆိုထားပါတယ်ရှင်